မြန်မာပြည်မှာသမရသည်နဲ့လွတ်တော်ဥက္ကဋ္ဌရွေးတာကိုပြည်တွင်းပြည်ပသတင်းမီဒီယာတွေမှာအများဆုံးဖော်ပြကြပါတယ်အထူးသဖြင့်ကျန်းပေါ်ပါတီဝင်ဖြစ်နှစ်ပေါင်းများစွာအသုံးချခံရတဲ့ဦးတီခွန်မြတ်ကို NLD ကိုယ်စားလှယ်တွေကလွတ်တော်ဥက္ကဋ္ဌအဖြစ်တင်ကြီးတင်ယူတီထောက်ခံကြတာဟာပြောစမဖြစ်နေပါတယ်ဒီကိစ္စနဲ့ပတ်သက်ပြီး NLD ပါတီမှမကျေနပ်သူတွေရှိပေမဲ့လွတ်တော်ကိုယ်စားလှယ်တွေဟာ NLD ခေါင်းဆောင်ပိုင်းကဒီမနာကိုနာခံကြပါတယ် NLD အမတ်ပြည်သူ့လွတ်တော်ဥက္ကဋ္ဌလှုပ်စင်ကကျန်းပေါ်ပါတီဝင်ဦးတီကွန်မြာဒုတိယဥက္ကဋ္ဌဖြစ်ပါတယ်ကျန်းပေါ်ပါတီကနှုတ်ထွက်ပြီးခုနှစ်လအကြာမှာဦးတီကွန်မြာလွတ်တော်ဥက္ကဋ္ဌအဖြစ်ရွေးချယ်တင်မြှောက်ခံရပြီး NLD အမတ်ဦးထွန်းထွန်းဟိန်ကိုဒုဥက္ကဋ္ဌအဖြစ်ရွေးချယ်ပါတယ်ကျန်းပေါ်ပါတီကိုအတိုက်ခံလို့ဒေါ်စုကသဘောမထားပါဘူးနိုင်ငံအကျိုးကိုကြည့်ပြီးမတူခွဲပြားတဲ့ပါတီတွေကိုလက်တွဲတဲ့အခါလက်တွဲရမယ်၊ကူညီတဲ့အခါကူညီရမယ်၊ဝေဖန်တဲ့အခါဝေဖန်ရမယ်လို့ဒေါ်စုကဒုတိယအကြိမ်လွတ်တော်နှစ်နှစ်မြောက်အခမ်းအနားမှာပြောသွားပါတယ်။အခြားပါတီနဲ့အစိုးရဖွဲ့တွေကိုရန်သူလိုသဘောမထားပဲစုစည်းနိုင်တာဟာဒီမိုကရေစီစိတ်ဓာတ်လို့ဆိုပါတယ
်။ပြောင်းလဲခြင်းရောက်ပြီဆိုတဲ့ကြွေးကြော်သံနဲ့ရွေးကောက်ပွဲနိုင်ခဲ့တဲ့ NLD ပါတီဟာအနာရပြီးမကြမီပါတီတွင်အပြောင်းအလဲတွေလုပ်ရပုံကိုတင်းအေးဆိုသူကဖေဖော်ဝါရီ2ရက်ထုတ်မြန်မာတိုင်းနေ့စဉ်မှာစူးစီးဖော်ပြထားပါတယ်ပထမဆုံးနှုတ်ထွက်သွားသူဟာမွန်ပြည်နယ်ဝန်ကြီးချုပ်ဖြစ်ပါတယ်ဒီနေ့အစောပိုင်းမှာအရာဝတီတိုင်းဝန်ကြီးချုပ်နဲ့ဝန်ကြီးတဦးနှုတ်ထွက်ကြပြီးမကွေးတိုင်းဒေသကြီးမှာဝန်ကြီးနှစ်ဦးနဲ့ပဲခူးတိုင်းဝန်ကြီးနှစ်ဦးနှုတ်ထွက်ကြပါတယ်တာဝန်ဖယ်ရှားခံရသူတွေလည်းရှိပါတယ်ရှမ်းပြည်နယ် NLD ခေါင်းဆောင်6ဦးအရင်ဆုံးတာဝန်ရပ်ဆဲခံရပါတယ်လွတ်တော်ကိုယ်စားလှယ်3ဦးဒုဝန်ကြီး2ဦးနဲ့ရခိုင်ပြည်နယ်ဝန်ကြီး2ဦးတာဝန်ကနေဖယ်ရှားခံရပါတယ်အမျိုးသားလွတ်တော်ကော်မတီဥက္ကဋ္ဌ2ဦးကိုလည်းတာဝန်ကနေဖယ်ရှားလိုက်ပါတယ
်ပါတီကစမ်းမထားတဲ့အတိုင်း NLD လွတ်တော်ကိုယ်စားလှယ်တွေလှုပ်ဆောင်နိုင်ဖို့အတွက်လွတ်တော်ဥက္ကဋ္ဌကကျောင်းသားတွေလိုကြီးကြပ်ခုခဲပုံကိုပြင်းထန်ပညာရှင်ရီနော့အီဂတူကလွန်ခဲ့တဲ့မတ်လ9ရက်နေ့ထုတ် DVB website မှာရေးထားပါတယ်။အနာရပါတီမှာစီးလုံးညီညွတ်မှုနဲ့စီကံရှိမှုဟာတာဝန်သည့်အစိုးရရဲ့လိုအပ်ချက်တစ်ခုဖြစ်ပါတယ်။လိုအပ်ချိန်မှာလွှတ်တော်ကိုယ်စားလှယ်အားလုံးထောက်ခံပေးဖို့ကိစ္စဟာခေါင်းဆောင်ပိုင်းရဲ့တာဝန်ပါပဲ။အခုအချိန်ထိတော့သဘောထားကွဲလွဲတဲ့ NLD အမတ်မရှိသေးပါဘူး။ဖျားနာမှုတုံးဟုတ်ခီးလွန်နေမှုကြောင့်မင်းဘေးနိုင်သူလောက်ပဲရှိပါတယ်ဘယ်နိုင်ငံမှာမဆိုအာရယပါတီဟာပါတီလိုက်မလိုက်နာသူကိုအပြစ်ပေးနိုင်ပါတယ် NLD ကလည်းသဘောထားကွဲလွဲမှုမရှိအောင်ကြိုးပမ်းနေတာတွေ့ရပါတယ်တဲ့
ပါတီဝင်နိုင်ငံရေးသမားတဦးရဲ့အနာဂတ်ကိုအာနာယပါတီကထိန်းချုပ်တာဟာလွတ်တော်နိုင်ငံရေးရဲ့အခြေခံတစ်ခုဖြစ်တာမို့ NLD ပါတီလည်းမကင်းနိုင်ပါဘူးတစ္ဆာရှိတဲ့အမာခံတွေကိုအခွင့်အရေးနဲ့ယာရူးအစဉ်အတန်းတွေပေးနိုင်ပါတယ်2012ကြားပြတ်ရွေးကောက်ပွဲနိုင်တဲ့ NLD အမတ်တွေဟာ2016မှာအစိုးရဖွဲ့တဲ့အခါယာရူးကြီးငယ်ရလာကြပါတယ်ပြဿနာလုပ်သူတွေကိုဖယ်ရှားတဲ့နီလန်းနဲ့လည်းပါတီစည်းရုံးရေးတည်ဆောက်တယ်လို့ရီနော့အီဂါတူကဆိုပါတယ်ပါတီဝင်တူဟာပါတီလိုင်းကိုလိုက်ဖို့တာဝန်ရှိတာမို့မလိုက်နိုင်သူဟာဖေရှားခံရဖို့များပါတယ်2010ရွေးကောက်ပွဲ NLD တပိတ်မှောက်စဉ်ကပါတီတွင်သဘောထားကွဲလွဲတာမျိုးမဖြစ်ရအောင်နာဂမ်မဲ့လူငယ်တွေကိုသာ NLD ခေါင်းဆောင်ပိုင်းကဦးစားပေးတာတွေ့ရတယ်လို့လဲဒေါက်တာအီဂတူကဆိုပါတယ
်ပါတီလိုင်းကိုသွေးဖယ်ခြင်းနဲ့လွတ်တော်အမတ်ကိုထောက်ပံ့မှုရပ်ဆိုင်တဲ့နည်းနဲ့ထိ ंछ ုပ်နိုင်တယ်လို့ရီနော့အီဂတူကဆိုပါတယ်လွတ်တော်အမတ်တွေရဲ့နိုင်ငံခြားခီးစဉ်နဲ့ပြည်တွင်းလုပ်ငန်းစဉ်တွေကို NLD ခေါင်းဆောင်ပိုင်းကရပ်ဆိုင်လိမ့်ရှိပါတယ်။ဒါတွေမကသေးပါဘူး။ NLD အမတ်ဟာရရှိတဲ့လက10သိန်းနဲ့က2သိန်းကျော်ကိုပါတီရံပုံငွေထည့်ရပါတယ်။အခြားပါတီတွေပေးရတဲ့ရံပုံငွေနဲ့အများကြီးပိုပေးရတယ်လို့ဆိုပါတယ်။ရေတို့ကြည့်ရင်တော့စီကန်နီလန်တင်းကျပ်တာဟာ NLD ပါတီရဲ့လွတ်တော်နိုင်ငံရေးကိုထိခိုက်စရာအကြောင်းမရှိပါဘူး။ဒါပေမဲ့အစွမ်းအစထုတ်ပြခွင့်မရပဲအမိန့်နာခံတဲ့ဘဝမှာအနေကျားလာရင်နိုင်ငံရေးကိုစိတ်ကုန်ပြီး NLD ပါတီကိုရောလွတ်တော်ကိုရောစွန့်ခွာသွားသူတွေရှိလာနိုင်ပါတယ်လွတ်တော်မှာ ဝါရဲအမတ်တွေနေပြီးအတွေ့အကြုံမရှိတဲ့အမတ်တွေများလာတာမြန်မာဒီမိုကရေစီအရေးပါကျော်လွှားရမယ့်အခက်အခဲတစ်ခုဖြစ်လာပါတယ်အတွေ့အကြုံနဲ့အရေးချင်းရှိတဲ့လက်တော်အမတ်တွေကိုလက်လွတ်လိုက်ရတာဟာ NLD ပါတီအတွက်ဆုံးရှုံးမှုဖြစ်ရင်သာမကဘဲမြန်မာလွတ်တော်နိုင်ငံရေးဓလေ့ကိုလည်းအားနည်းစေကြောင်းပြင်သစ်ပညာရှင်ဒေါက်တာရေနော့အိုက်ကတူကသုံးသပ်ထားပါတယ်ခင်ဗျာ